အမေရိကန်နိုင်ငံသား၏ဝန်ကြီးနှင့်ကာကွယ်ရေးဝန်ကြီးတို့ဟာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနှင့်တွေ့ဆုံခဲ့ပြီးစစ်ရေးကူညီပုံမပေးဖို့ဂရိကဝတ်ပြုခဲ့ကြပါတယ်။ယူကရိန်းကအောင်မြင်နေတယ်လို့နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်ကပိုလန်နိုင်ငံမှသတင်းတောက်တွေကိုကြေညာခဲ့ပါတယ်။ရုရှားရဲ့စစ်ရေးညီမှန်းချက်တောင်းကပြောတဲ့အခါရုရှားကကြားဆုံးနေပါတယ်။ယူကရိန်းကအောင်မြင်နေပါတယ်လို့အန်တိုနီဘလင်ကန်ကပြောသွားခဲ့တာပါ။ယူကရိန်းကတင်ပြောတဲ့လက်နက်တွေနဲ့ပန်းကားတဲ့ထောက်ခံမှုကိုသာရရှိရင်အောင်မြင်နိုင်တယ်လို့ဘလင်ကန်ကဆိုပါတယ်။ယူကရိန်းသမ္မတနဲ့သုံးနာရီကျော်တွေ့ဆုံခဲ့ရမှာခိမီလက်နက်တွေနဲ့လေကြောင်းယံကာကွယ်ရေးစနစ်ကိုအကူအညီပေးဖို့အမေရိကန်ဝန်ကြီးတွေကကတိကဝတ်ပြုခဲ့ကြပါတယ်။အမေရိကန်ကနိုင်ငံခြားစစ်ရေးရမငွေဒေါ်လာတန်း913သန်းကိုယူကရိန်းနဲ့တခြားလက်တွဲတဲ့နိုင်ငံတွေကိုရုရှားကျူးကျော်စစ်ခုခံရေးအတွက်စစ်လက်ထက်ပစ္စည်းတွေဝယ်ဖို့ပေးသွားမှာဖြစ်ပြီးယူကရိန်းကအဲ့ဒီတဲကတန်း300ရရှိမှာဖြစ်ပါလေ။ဂျာမနီနိုင်ငံ Rammstein လေတပ်အခြေစိုက်စခန်းမှာအမေရိကန်နဲ့မဟာမိတ်တွေရဲ့အစည်းအဝေးကိုအင်္ဂါနေ့ကျင်းပဖို့ရှိပြီးယူကရိန်းရဲ့ကာကွယ်ရေးဆိုင်ရာရည်ရှိလိုအပ်ချက်ကိုအမေရိကန်ကာကွယ်ဝန်ကြီး Wright Austin ကတင်ပြမှာဖြစ်ပါလေ။ဒီလိုမျိုးဟာယူကရိန်းကိုထပ်မံသွားရောက်ကြဖို့ရှိပါလေ။